ရုရှားနဲ့စစ်တုံ့ပန်လင်းလေရေးအစီအစဉ်အရာယူကရိန်းစစ်သား95ယောက်အိမ်ပြန်ရောက်လာကြပြီလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောပါရယ်အရက်ဆိုဘွားများပြည်တော်စု UAE နိုင်ငံရဲ့ခြားဝင်စစ်ဆက်မှုနဲ့နှစ်ဖက်အချင်းသား95ယောက်စီအပြန်အလှန်တောက်ကြနေညနေပိုင်းကလဲလှယ်ခဲ့ကြတာပါမာရီယိုပိုးမြို့နဲ့အဇိုဗက်စတာဆက်ယုံကိုကာကွယ်ခုခံခဲ့ကြတဲ့ယူကရိန်းစစ်သားတွေအပြင်ဒေါညက်လူဟန်စ်ဟာကီဖ်ကီဖ်ချက်ချနီဟိုင်းဖ်နဲ့ခါဆန်ဒေတာတွေကိုကာကွယ်တိုက်ခိုက်ခဲ့ကြတဲ့စစ်သည်တော်တွေအိမ်ပြန်ရောက်လာကြပါပြီလို့သမ္မတဇယ်လန်စကီက X လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။2022ခုနှစ်ကယူကရိန်းစစ်ကမ်းမြို့မာရီယိုပိုရုရှားလက်ထဲကျမသွားအောင်3လနီးပါးခုခံကာကွယ်ခဲ့ကြသူတွေအပါအဝင်ရှေ့တန်းနေရာစုံမှာတိုက်ခိုက်နေကြတဲ့သူတွေဖြစ်ပါတယ်။အပြာနဲ့အဝါရောင်ယူကရိန်းအလံတွေချုပ်ပြီးဘတ်စကားပေါ်ကဆင်းလာတဲ့ပြန်လည်လွတ်မြောက်လာသူတွေကိုသူတို့ချစ်ခင်ရတဲ့မိသားစုတွေဆွေမျိုးတွေနဲ့ပွေဖက်နှုတ်ဆက်နေတဲ့ပုံတွေကိုလည်းယူကရိန်းသမ္မတကသူ့ရဲ့ Telegram လူမှုကွန်ရက်မှာတင်ထားခဲ့ပါတယ်။ရုရှားဘက်ကဖမ်းဆီးထားတဲ့သူတွေကိုဒီယူကရိန်းကပြန်လည်ကယ်တင်နိုင်တဲ့အခါတိုင်းမှာတာဟာဖမ်းဆီးခံရသူအားလုံးရုရှားလက်ကပြန်လည်လွတ်မြောက်လာမယ်ရဲ့ပို့ပြီးတော့နှိလာတာဖြစ်တယ်လို့လည်းသမ္မတဇယ်လန်စကီကပြောပါတယ်။ပြန်လွတ်လာတဲ့ရုရှားတပ်ဖွဲ့ဝင်တွေကိုရုရှားရဲ့အနီးဆုံးမဟာမိတ်ဘယ်လာရုစ်နိုင်ငံမှာကျန်းမာရေးစစ်ဆေးရာတွေလုပ်ပေးနေတဲ့အကြောင်းရုရှားကာကွယ်ရေးဌာနကလည်း Telegram လူမှုကွန်ရက်မှာသတင်းထုတ်ပြန်ပါတယ်ရှင်။